ပခုတ်ကူမြို့မှာတန်ဃာတော်တွေစီတန်းထက်လေမြစ်တာပို့တယ်ပွဲထမှန်ဖြစ်ပွားလာတဲ့တစ်ချိန်တည်းမှာပဲရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာရှိတဲ့ဘုန်းကြီးကျောင်းတွေကိုစောင့်ကြည့်တာတွေပိုပြီးတိုးမြင့်လိုက်တာဖြစ်ပါတယ်။ရန်ကုန်မှာဘုန်းကြီးကျောင်းတွေရဲ့ဓာတ်ပုံကိုအရှိအနောက်ဘေးတိုက်စသဖြင့်ထောင်ပေါင်းစုံကရပ်ယူထားပြီးကျောင်းတွင်းရှိတန်ဃာအရေအတွက်ကိုလည်းမှတ်တမ်းတင်နေတာဖြစ်ပါတယ်။ဒီဆောင်ရွက်မှုကိုပြီးခဲ့တဲ့လတည်းကစတင်ခဲ့တာဖြစ်တယ်လို့ရန်ကုန်တိုင်းရဲတပ်ဖွဲ့နဲ့နှိစက်သူတို့ကပြောပြပါတယ်။မန္တလေးမြို့မှာတော့ထူးထူးခြားခြားဒီကနေ့မနေ့ပိုင်းမှာစန္ဒပြပွဲအချိန်တုန်းကပုံစံမျိုးလက်နဲ့အပြည့်စုံတက်ဆင်ထားတဲ့စစ်သားတွေတင်ဆောင်ထားတဲ့စစ်ကား၅စီးမြို့တွင်းလှည့်လည်နေတာတွေ့ရတယ်လို့မန္တလေးမြို့ကန်တွေကပြောပါတယ်။ဒီတော့အတွင်းမှာပဲတနင်္လာနေ့ကစပြီးရန်ကုန်ကြိုက်ဆန်ကွင်းမှာရဲတပ်ဖွဲ့ဝင်တွေနဲ့ကြန့်ခိုင်ဖွံ့ဖြိုးရေးစွမ်းအားရှင်တွေကိုအဓိကရုံးနှိမ်နှင်းရေးတင်နန်းတွေပေးနေတယ်လို့ဆုံဆန်းသိရှိရပါတယ်။ရန်ကုန်တိုင်းရဲတပ်ဖွဲ့နဲ့နှိစက်သူတို့ကအခုလိုပြောပါတယ်
။မြို့နယ်သကန်းဒီဒီကတိတ်တက်အသေးရှိတဲ့ရဲဘော်တွေကိုခေါ်ပြီးတော့အဓိကရုံးနှိမ်နှင်းရေးတင်နန်းဆိုပြီးတော့တင်နန်းဖွင့်တာလေ။တပတ်ကြာမယ်လို့ပြောပါတယ်။အရင်ကတော့အခုလက်ရှိသူတို့၃လေးလောက်ရှိတယ်။အများစုပေါင်းဆိုရင်တော့150 200လောက်ရှိမယ်။စားချင်နေရောပါရောဆိုရင်တော့
တင်နန်းပေးတဲ့နေရာကတော့ကြက်ကဆန်ကွင်းအာကာသိမ့်ပံဘက်ကကွင်းပြင်မှာဖြစ်တယ်လို့သိရပါတယ်။တင်နန်းမှာအဓိကအမိန့်နာခံပြီးလူစုလူဝေးကို12တကြဖြိုခွင်းတဲ့နည်းတွေကိုလေ့ကျင့်သင်ကြားပေးနေတာဖြစ်တယ်လို့ဆိုပါတယ်။အခုလိုရန်ကုန်တိုင်းအတွင်းရဲတပ်ဖွဲ့ဝင်တွေလေ့ကျင့်မှုတွေပြုလုပ်နေခြင်းမှာပဲမြို့နယ်တွင်းမှာရှိတဲ့စခန်းအားလုံးကိုလည်းတက်လှန်ထားလိုက်ပြီးလက်နက်တွေလည်းထုတ်ပေးထားတယ်လို့သိရပါတယ်။အလားတူရဲတပ်ရင်းများဒုတိယကုတ်ကဲမှုကိုလည်းရန်ကုန်တိုင်းရဲတပ်ဖွဲ့မှုအဖြစ်ယာဒူးတိုးပေးလိုက်တယ်လို့သိရပါတယ်။အခုလိုယာဒူးတိုးပေးရတာဟာပြီးခဲ့တဲ့အရေးခင်ကာလအတွင်းစွန်းစွန်းတမန်ဆောင်ရွက်မှုကြောင့်ဖြစ်တယ်လို့ပြောဆိုမှုတွေရှိနေပါတယ်။ရန်ကုန်တိုင်းရဲတပ်ဖွဲ့နဲ့နှိစက်သူတို့ကအခုလိုပြောပါတယ်
။ပြောနိုင်ဆိုတာကရေရှမ်းမြောက်ကရဲတပ်ဖွဲ့မှုအဲကနေဒီစကုနဲ့ဒုက္ခဆိုပြီးတော့ဖြေလိုက်တယ်။အဲဒုက္ခကနေအခုရဘာညာဟောတာဖြစ်တယ်ဆိုတော့ရန်ကုန်တိုင်းတပ်ဖွဲ့မှုနဲ့ပြန်ပေးလိုက်တယ်။ရဲတရင်များကုတ်ကဲဒုတိယကုတ်ကဲမှုပေါ့ဒုက္ခခေါ်တော့သူရကဖလို့ခေါ်တယ်ရကဖဒုက္ခအဲဒါနေပြီးတော့ဒီရေးခဲမှာစောစောနဲ့မှန်ဆောင်ရွက်ခဲ့လို့ဆိုပြီးတော့ရန်ကုန်တိုင်းတပ်ဖွဲ့မှုပေးလိုက်တယ်ရန်ကုန်တိုင်းတပ်ဖွဲ့မှုကတလောကဟိုစံကဘူတော်ရင်နဲ့လေးချက်ပြီးတော့နေချောင်းလိုက်တိတ်မကောင်းတော့နေရတာကိုအင်းစိန်တင်ကြီးတပ်ဖွဲ့မှုပေးလိုက
်ရန်ကုန်နဲ့မန္တလေးမြို့ကန်တွေရဲ့ပြောကြားချက်အရာကတော့ရန်ကုန်မြို့နဲ့မန္တလေးမြို့တွေမှာအပေါ်ယံအနေထားကိုကြည့်မယ်ဆိုရင်တော့တည်ငြိမ်အေးချမ်းနေတာတွေ့ရပေမဲ့လူတွေရဲ့စိတ်ထဲမှာတော့တအုံနှွေးနှွေးဖြစ်နေကြတယ်လို့ပြောပါတယ်။လူတွေကိုကြည့်ရတာကြောက်နေတဲ့ပုံပေါ်ပေမဲ့ဝန်းထဲမှာတော့အချိန်မရွေးထားပေါက်နိုင်တဲ့ချိန်ကြိုက်ပုံးတစ်လုံးမြို့သားမိတယ်လို့မျိုးပါလို့ RFA ကိုပြောပြပါတယ်ခင်ဗျာ။